မြန်မာအစိုးရလုပ်နေတဲ့အပြောင်းလဲတွေနဲ့အခက်အခဲတွေကိုသိရအောင်လန်ဒန်မြို့သူမြို့သားတွေကိုယ်တိုင်လာကြည့်ကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။လန်ဒန်မြို့တော်ကပေးရတဲ့ဂုံဒူးဆောင်စုတွေထဲမှာအမြင့်ဆုံးဖြစ်တဲ့
Freedom of the City of London ဘွဲ့ပေးပွဲကိုလန်ဒန်မြို့ကအထင်ကြီးဂေးလ်ဟော့အဆောက်အဦးထဲမှာအခမ်းအနားနဲ့တင်းနှံလာနေကကျင်းပခဲ့ပါတယ်။
ဒီဂုံပြုတ်ဘွဲ့ပေးဘွဲ့ကိုတက်ရောက်ခွင့်ရသူတယောက်ဖြစ်တဲ့လန်ဒန်မြို့မှာနေသူမတူးမာကဒေါက်ဆန်းစုကြည်ဂုံပြုတ်ခံရတာဟာမြန်မာလူမျိုးအလုံးမြန်မာတိုင်းနိုင်ငံလုံးအတွက်ဂုံယူစရာဖြစ်တယ်လို့အခုလိုပြောပါတယ်။ဒီဘွဲ့ကလည်းလန်ဒန်မြို့ဂုံဒူးဆောင်အနေနဲ့ပေးရတယ်မှာအမြင့်ဆုံးဘွဲ့ဖြစ်ပါတယ်။အဲ့အတွက်ကြောင့်မလို့တကယ်ဆိုလို့ရှိရင်ဒီမှာလူမျိုးတယောက ရဲ့အမြင့်ဆုံးကွန်ပျူတာဘရန်ဒ်လေးဖြစ်တဲ့အတွက်ကြောင့်တကယ်တော့မြန်မာလူမျိုးတရားအမြင့်ဆုံးမကတော့ပေါ့လေဒီမှာတန်းစီတစ်ခုလုံးနေနဲ့အင်တန်ကိုကွန်ပျူတိုက်တဲ့ဘွဲတစ်ခုဖြစ်ပါတယ်အထူးတုံပြောမယ်ဆိုလို့ရှိရင်တော့ဘွဲရတော့အဓိကကတော့မြန်မာလူမျိုးတွေအများစုတက်တဲ့ဘွဲမဟုတ်ဘူးပေါ့နော်ဒါဆိုတော့ဗန်နတတိကနေပြီးတော့သူတို့အဓိကဖိတ်ထားတဲ့နိုင်ငံသားရေးဝန်ကြီးဌာနဘာလို့ဒီဘာသာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းအဲ့လိုမျိုးရနေပြီးတော့နောက်ပြီးတော့ Commonwealth ကလူတွေအဲ့လိုအများကြီးတက်တယ်မြန်မာကတော့လူနည်းစုပါပဲအမှတ်တိကျဆို35ယောက်ပဲသူတို့ဖိတ်တယ်လို့ပြောပါတယ်
ဂုံပြုတ်ဘွဲ့လက်ခံယူခဲ့တဲ့ဒေါအောင်ဆန်းစုကြည်ကကျေးဇူးတင်စကားပြောခဲ့တာမှာလန်ဒန်မြို့ရဲ့တိုးတက်ပြောင်းလဲမှုကိုချီးကျူးခဲ့တယ်လို့မြန်မာနိုင်ငံကအပြောင်းလဲတွေကိုသိရှိနိုင်ဖို့လန်ဒန်မြို့သူမြို့သားတွေကိုမြန်မာနိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ခဲ့ပါတယ်။တနှစ်ကျော်သာတက်တန်းရှိနေတဲ့ NLD အစိုးရစ조사လုပ်နေတဲ့အပြောင်းလဲတွေနဲ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုကိုယ်တိုင်သိရအောင်လို့လာကြည့်ကြဖို့အတွက်ဖိတ်ခေါ်ခဲ့တယ်လို့မတူးမာကပြောပြပါတယ
်။အဓိကပေါ့လေအမှတ်သဘောကျတာလေကတော့လက်ရှိမှာသူတို့ကအစိုးရဖြစ်လာပြီလို့ပြောနေတယ်တကယ်တမ်းကျတော့ဒီအာဏာနဲ့လုပ်ပိုင်ခွင့်အလုံးကသူတို့အနေနဲ့အကုန်လုံးအပြေအဝမရရှိသေးရတယ်။နောက်တစ်ခုကလက်ရှိလုပ်ပိုင်ခွင့်ရထားတဲ့ခြေအနေပြီးတော့လုံတဲ့ပြည်နယ်လုံနေရမှာလုံပြရည်အများကြီးရှိနေတယ်ကြောင့်မို့ဒါဟာ overnight ပေါ့နော်တ냐ရနေလုံလို့မရဖြစ်တဲ့ကြောင့်မို့လုံတဲ့လုံတိုက်ကြောင်းလည်းပြန်ကြောင်းလည်းထိုက်တာလို့တတ်ဆုံးမရအချိန်ကသူတို့အစိုးရလက်ရှိအချိန်ကတော့ပြန်လုပ်ထားပြီးပြီဆိုတော့အကြောင်းနဲ့နောက်ပြီးတော့ဒီမှာရှိတဲ့လူတွေအကုန်လုံးကိုလည်းလာကြည့်ဖို့သူကဖိတ်ခေါ်ပါတယ်ဗောလေအဲ့လိုလာကြည့်တဲ့အခါမှာဆိုလို့ရှိရင်လက်ရှိကမ္ဘာပြည်ထဲမှာဒီလိုမျိုးအကြောင်းလေးနဲ့ပြည်ပြောင်းလေးတွေလုပ်ဖို့အတွက်ကိုဘယ်လောက်ကြိုးစားပြီးတော့လုပ်နေရလဲဘယ်လောက်ခက်ခဲရှိရဲဆိုတာလဲကိုယ်တိုင်လာကြည့်တဲ့အခါမှာပိုသိနိုင်တယ်လို့လည်းပြောရပါနော်နောက်တစ်ခုကကြတော့လရှိလောကထဲမှာဒီမိုကရေစီရသွားပြီဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီလို့ပြောပေမဲ့ဟိုတကယ်တမ်းကတော့ 100% ဒီမိုကရေစီနိုင်ငံအဖြစ်တစ်ခုကိုလည်းမဖြစ်သေးပါဘူးဆိုရကြတယ်ထည့်ပြပါပ
ါမေလ၈ရက်နေ့တနင်္လာနေ့ကတောင်အောင်ဆန်းစုကြည်ကို Honorary Freedom ဂုံတူးဆောင်ဘွဲ့ပေးတဲ့အခမ်းအနားကျင်းပတဲ့ Gail Hall အဆောက်အဦရှိမှဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံမှာတိုက်ပွဲတွေကြောင့်လွတ်လပ်မှုကိုမခံစားရသေးဘူးဆိုတော့ကချင်တိုင်းရင်းသားတချို့နဲ့အခွင့်အရေးတောင်းဆိုနေတဲ့ရိုဟင်ဂျာတွေကအော်ဟစ်ကျွေးကြော်ဆန္ဒပြခဲ့ကြပါတယ်။အလားတူဒီဆန္ဒပြပွဲကိုကန့်ကွက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ရည်တည်ဆောင်ရွက်မှုကိုထောက်ခံသူတွေကလည်းထောက်ခံမှုကိုလာရောက်ပြသခဲ့ကြပါတယ်။ဒီနေ့လာနေကပဲဒေါအောင်ဆန်းစုကြည်ဟာဗြိတိန်ကာကွယ်ရေးဝန်ကြီးဆာမိုက်ကယ်ဖဲလန်နဲ့လည်းကာကွယ်ရေးဝန်ကြီးရုံးမှတွားရောက်တွေ့ဆုံခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံသားရေးနဲ့ဒနာသဟာယရေးရာဝန်ကြီးဌာနအာရှပစိဖစ်ရေးရာဒုတိယဝန်ကြီးအလော့ရှာမားနဲ့လည်းတနင်္လာနေ့ညနေပိုင်းကဒေါအောင်ဆန်းစုကြည်ကသူတဲခိုနေတဲ့လန်ဒန်ကဒေါ်ချက်စတာဟိုတယ်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာမြန်မာနိုင်ငံကအမျိုးသားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးအတွက်ဆောင်ရွက်နေမှုတွေ၊ရခိုင်ပြည်နယ်အရေးကိစ္စနဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေကိုစွမ်းဆောင်ရည်မြင့်တင်မှုတင်နန်းတွေပေးရေးကိစ္စတွေဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။တညနေထဲမှာပဲဗြိတိန်နိုင်ငံရဲ့အပြည်ပြည်ဆိုင်ရာဖွံ့ဖြိုးတိုးတက်ရေးဝန်ကြီး Rice Stewart နဲ့လည်း Dorchester Hotel မှာပဲဆက်လက်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ဗြိတိန်အစိုးရကပံ့ပိုးကူညီပေးနေတဲ့ကိစ္စတွေအပြင်နှစ်နိုင်ငံကြားမှာပညာရေး၊ကျန်းမာရေး၊လျှက်စစ်စွမ်းအင်ကဏ္ဍတွေမှာပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့မြန်မာနိုင်ငံသားဌာနကထုတ်ပြန်ပါတယ်။ဒီကနေ့မေလ9ရက်မနေ့ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဟာဗြိတိန်ရောက်မြန်မာလူမျိုးတွေနဲ့တွေ့ဆုံဖို့ရှိပါတယ်။စုစုပေါင်းအယောက်300တွေ့ဆုံခွင့်ရမှာဖြစ်တယ်လို့မတ်တူမာကပြောပြပါရယ်။
ဒါနဲ့ပတ်သက်ပြီးအသေးစင်ဒိတ်ဒိတ်ကိုတော့မှအတိအကျမသိပါဘူးမိကွန်းနဲ့မိကွန်းရမရဆိုတော့လေဒါပေမဲ့ဟိုနေရာအခက်အခဲတွေပါအကြောင်းတော့လူ300လူတော့တတ်မှတ်ရတာပေါ့လေအခုလောလောဆယ်တော့အထိတ်ခံထားတဲ့လူတွေအားလုံးတရားခွင့်ရရှိသူတွေအားလုံးကတော့မနေ့ကို9နိုင်ခွဲနဲ့9နိုင်လူစားအောင်နောက်ဆုံးထားပြီးတော့နေရာယူပေးရမှာဖြစ်ပါတယ
်မေလ၄ရက်နေ့တည်းကဗြိတိန်နိုင်ငံကိုဒေါန်ဆန်းစုကြည်ရောက်ရှိနေတာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာဂျွန်လကျင်းပမဲ့ရွေးကောက်ပွဲပြင်ဆင်နေချိန်ဖြစ်တာမို့အလုံများနေတဲ့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့တော့အခုခီးစဉ်တွင်တွေ့ဆုံဖို့မရှိဘူးလို့သိရပါတယ်။ဗြိတိန်မယင်မာကြီးဒုတိယမြောက်အလီဇဘက်အင်းရှေ့ဆန်ဝေလာမင်းသားချားလ်စ်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်တို့နဲ့တော့ပြီးခဲ့တဲ့သတင်းပတ်ထဲမှာတီးခြားစီဒေါန်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။ဒေါန်ဆန်းစုကြည်ဟာဘယ်လ်ဂျီယမ်၊အီတလီ၊ဗာတီကန်နဲ့ဗြိတိန်နိုင်ငံတွေစီကိုခီးထွက်နေတာဖြစ်ပါတယ်ရှင်။